တရားဗီဒီယိုဒီကုတက္ကံလာပြီးတော့ပြည်စုံမြောင်းဝင်ပြီးတော့အများကြီးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ပထမဦးဆုံးတော့ကျွန်တော်ကိုမင်းစရာအခုတစ်ခေါက်ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခီးစဉ်ကကုလသမဂ္ဂမှာတိုင်းသားလူမျိုးစုရေးရနဲ့ပတ်သက်တဲ့ဆွေးနွေးပွဲအဲ့ဒီကိုလာတဲ့စာတမ်းဖတ်ပြီးတော့တင်တယ်မြန်မာနိုင်ငံကလူမျိုးစုတိုင်းသားတွေရင်ဆိုင်နေရတဲ့ကြုံနေရတဲ့အခြေအနေတွေရှင်းပြခဲ့တယ်ကျွန်တော်အဲ့လိုအဖြစ်နားလဲပါတယ်ဆိုတော့ကိုမင်းစရာတို့လာတဲ့ခီးစဉ်အောင်မြင်ပါသလားကိုမင်းစရာတို့လိုချင်တဲ့ရလဒ်တွေရခဲ့ပါရဲ့လားဗ
ျဟိုအောင်မြင်တယ်ဆိုတာတက်ဝမ်းသာတယ်လို့ပြောရမှာပေါ့နော်ဝမ်းသာခုံယူမိတယ်ဘာလို့ဆိုတော့ဒီဖိုရမ်ကနော်ယူနက်စကိုကနေပြီးတော့ဥဆောင်ကျင်းပနှစ်စဉ်ကျင်းပတဲ့ဖိုရမ်ဒီဖိုရမ်ကကဘာပေါ်မှာရှိတဲ့ဟိုအခွင့်အရေးဆုံးရှုံးနေတဲ့လူမျိုးစုတွေရဲ့နော်သူတို့ရဲ့နှစ်နာဆုံးရှုံးတဲ့ခွင့်အရေးတွေတကယ်အဲ့ဒီခွင့်အရေးတွေကိုတရားဥပဒေနဲ့အညီရရှိအောင်ဘယ်လိုလုပ်ရမလဲဆိုတော့နီးလန်းတွေကိုပုပ်ပွင့်လေးလေးအပြန်လာတွေ့ဆုံဆွေးနွေးတဲ့ဖိုရမ်ဆိုဒီလိုဖိုရမ်မျိုးကိုကျွန်တော်တက်ခွင့်ရတဲ့အတွက်ကြောင့်ကျွန်တော်ကဘာတွေအမျက်ထွက်ပြီးတော့ဝမ်းသာလဲဆိုနံပါတ်1အဲ့ဒီကဘာပေါ်မှာရှိတဲ့ကျွန်တော်တို့တိုင်းရင်းသားတွေလူမျိုးအခွင့်အရေးဆုံးရှုံးနစ်နာနေတဲ့တိုင်းရင်းသားတွေနဲ့ထိတွေ့ခွင့်ရတာเนาะသူတို့နဲ့ကျွန်တော်တို့ဆက်သွယ်ရတာဒီပေါ်မှာကျွန်တော်ဝမ်းသာတယ်နောက်ဒုတိယကျွန်တော်ကပိုဝမ်းသာဝတာကဟုတ်ပြီကျွန်တော်တို့တိုင်းရင်းသားတွေလူမျိုးပါတခြားကမ္ဘာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေဟာလည်းသူတို့ရဲ့အခွင့်အရေးဆုံးရှုံးနစ်နာမှုတွေရှိနေတယ်တကယ်ဒီနစ်နာဆုံးရှုံးမှုတွေဥပဒေနဲ့ညီရရှိအောင်ဘယ်လိုစ조사တင်လဲဘလို့ရယူတဲ့အကြံဉာဏ်တွေကိုသူတို့ပြောတဲ့ခါမှာကျောင်းတို့ကဒါတွေကအကြံကောင်းဉာဏ်ကောင်းတွေဖြစ်နေကျွန်တော်စဉ်းစားလို့ရသွားတယ်အဲ့ဒါကလည်းကျွန်တော်ဒုတိယအကျိုးမြတ်ပေါ့နော်အဲ့တော့ချုပ်ငုံပြီးတော့ပြောချင်တာကဒီလိုယူနက်စကိုကနေပြီးနှစ်စဉ်ကျင်းပတဲ့နော်တိုင်းရင်းသားလူမျိုးတွေရဲ့နှစ်နာဆုံးရှုံးမှုဆိုင်ရာဒီရင်ဖွင့်တဲ့ဇာတ်တွေရဲ့တခါဒီနှစ်နာဆုံးရှုံးမှုတွေကဥပဒေနဲ့အညီပြန်လည်ရရှိအောင်ယူဆောင်ရမယ်နီးလန်းကောင်းတွေပေါ့နော်ဒါတွေကိုကျွန်တော်တို့တွေဒါများများသိရရင်များများကြားရရင်နောက်ဒီလိုလူမျိုးတွေကျွန်တော်တို့ထိတွေ့ဆက်ဆံမှုတွေများများရှိခဲ့ရင်ကမ္ဘာပေါ်မှာရှိတဲ့ဘယ်လူမျိုးတွေမှเนาะမတရားသဖြင့်နှစ်နာဆုံးရှုံးမှုတွေနောက်ဥပဒေနဲ့မညီတဲ့เนาะဟုတ်လားကျွန်တော်တို့ဒီဟိုလှုပ်ဆောင်မှုတွေကိုရှောင်ရှားနိုင်မလို့ကျွန်တော်ယုံကြည်တယ
်
အဲကျွန်တော်ထူးထူးခြားခြားသတိထားမိတာကကျွန်တော်လည်းကြည့်သေးတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟိုကိုယ်စားလှယ်တွေပေါ့เนาะဟိုကျွန်တော်မတွေ့လိုက်မိဘူးပေါ့เนาะဆိုတော့ဟိုဘလို့လဲတော့ကျွန်တော်မသိဘူးပေါ့ဒါပေမဲ့စိတ်တော့မကောင်းဘူးပေါ့เนาะဟုတ်လား
ဆိုတော့တိုင်းသားလူမျိုးစုအခွင့်အရေးကြောင်းပြောရင်မြန်မာနိုင်ငံလူခွင့်ရေးချိုးဖောက်မှုတွေကြောင်းပြောရင်မြန်မာနိုင်ငံကဆေးရနာရှင်အောက်မှာစေအုပ်ဆုံးမှုအောက်မှာနှစ်ပေါင်းများစွာနေခဲ့ရတယ်ဟလာ2008ခြေကံဥပဒေထွက်လာတယ်စေအုပ်ချုပ်ရေးဆိုတာအဆုံးသတ်သွားတယ်စေအုပ်ချုပ်ရေးကနေတဖြစ်လဲဒီမိုကရေစီအုပ်ချုပ်ရေးဆိုပြီးတော့ပေါ်လာတယ်အခုလက်ရှိကတော့မြန်မာနိုင်ငံအပြောင်းလဲကာလအောက်ကိုရောက်နေတာပေါ့ဆိုတော့တိုင်းရင်းသားလူမျိုးစုအခွင့်အရေးတွေကိုပြေဝဖို့ပြေးမယ်လို့လည်းပဲဒီခြေကံဥပဒေကြီးကပြောထားတယ်ဒါပေမဲ့လက်ရှိမှာကပဲဒီခြေကံဥပဒေကြီးကတော့ပြင်မဖြစ်မယ်မပြင်ရင်ပြည်စစ်မှန်တဲ့ဒီမိုကရေစီဆိုတာကြားနိုင်မှာမဟုတ်ဘူးလို့ကိုမင်းစရာတို့အပါအဝင်ဒီမိုကရေစီရေးလှုပ်ရှားသူတွေကတောက်လျှောက်ပြောလာကြတယ်အချိန်နေဆိုတော့လက်ရှိပြည်တွင်းမှာခြေကံဥပဒေပြင်ဆင်ရတဲ့လှုပ်ရှားမှုတွေလုပ်နေကြပြီကျွန်တော်တို့နောက်ဆုံးသိထားသလားဟလာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ကိုမင်းစရာတို့ရဲ့ရှင်းရှင်းမျိုးစင်ငင်းငိုင်းနဲ့ပုံလင်းလူဖွဲ့စီပေါင်းပြီးတော့ခြေကံဥပဒေပြင်ဆင်ရဟောပြောခွင့်တွေလုပ်နေပြီဒီကပြောတဲ့ပုံမှန်436
ပြင်ဆင်ရပေါ့
ဆိုတော့ဘာကြောင့်ပုံမှန်436ကိုပြင်ဖို့လိုအပ်တာလဲ
ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံခြေကံဥပဒေနဲ့ပတ်သက်ပြီးတော့အခုမှရမဟုတ်ဘူးစတင်ရေးဆွဲစီနော်မြို့သားညီလာကကျင်းပစဉ်ကလေးကရောတကရေးဆွဲပြီးတဲ့ခါမှာပြီးတဲ့ခါမှာရောနောက်ဆုံးဒီ2008ဖွဲ့စည်းပုံကိုဟိုအတည်ပြုတဲ့ခါမှာရောတောက်ဆုံးကျွန်တော်တို့ဆန့်ကျင်လာခဲ့တာနော်ဒီအခြေခံသဘောတရားကိုကပြည်သူတွေစံနဲ့မပါဘဲနဲ့တစ်ဖက်သက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံရှိကဥပဒေဖြစ်တဲ့ဆိုတော့မူဒီမူကကျွန်တော်လုံးဝဆန့်ကျင်လာခဲ့တာဒါကတော့ဒီ2008ဖွဲ့စည်းပုံကအတည်မပြုခင်ပေါ့ဗျာဟုတ်ပြီအတည်ပြုပြသွားပြီအခုအချိန်မှာ2008ဖွဲ့စည်းပုံနဲ့အညီကျင့်သုံးနေတဲ့အချိန်ဆိုတော့ကျွန်တော်တို့ကဟုတ်ပြီဒီခါကျတော့ကျွန်တော်2008ဖွဲ့စည်းပုံကျွန်တော်သုံးသပ်တော်တော်ကကြာတော့တော်ပြပစီပုံဟာဘယ်တော့မှဒီမိုကရေစီနဲ့မငြိညွတ်ခဲ့ဘူးเนาะထို့တူပဲပြည်သူရဲ့သဘောထားတွေခံယူချက်တွေကိုလည်းထိဟပ်ပြီးမဖော်ပြနိုင်ခဲ့ဘူးတနည်းအားဖြင့်ဟိုတရားမဝင်စစ်အစိုးရကနေပြီးတော့တရားဝင်စစ်အစိုးရဖြစ်အောင်ဖန်တီးလိုက်တဲ့ဖွဲ့စည်းပုံပဲဒီလိုပဲကျွန်တော်ရှင်းရှင်းလင်းလင်းနေတယ်ဒါကြောင့်ဒီတော့ပြပစီပုံကိုအရင်တော့လက်မခံခဲ့သလိုအခုလည်းလက်မခံဘူးတော်တော်အခုချိန်မှာကျွန်တော်တို့ကဘာကိုစဉ်းစားလဲဆိုတော့ဟုတ်ပြီတော့ရှင်ဖွဲ့စည်းပုံကပြည်သူ့စံနာလည်းမညီဘူးလက်ရှိချိန်နဲ့လည်းမကိုက်ညီတဲ့အတွက်ကြောင့်ဒါကိုပြပြပြောင်းလဲရမယ်ဒါပေမဲ့ပြပြပြောင်းလဲခါမှာဥပဒေပေါင်တဲ့ကအညီနော်ကျွန်တော်တနည်းပြောလို့နိုင်ငံရေးနည်းလမ်းရကျွန်တော်ပြပြပြောင်းလဲဖို့စဉ်းစားတာစဉ်းစားတဲ့ခါမှာဥပဒေပေးရတာတဲ့ပြည်သူ့ရဲ့စံနာဖော်ထုတ်မှုတွေမပြည်သူ့ရဲ့သဘောထားတင်ပြမှုတွေဒါတွေကိုကျွန်တော်တို့ကအသုံးပြုပြီးတော့ပြည်သူ့တွေတော့ရှင်ဖွဲ့စည်းပုံရဲ့အားနည်းချက်တွေအားသာချက်တွေရှင်းပြမယ်ပြီးတော့မှတော့ရှင်ဖွဲ့စည်းပုံကဘာပြောလို့ပြပြပြောင်းလဲဖို့လိုအပ်တယ်လဲဆိုတာကိုကျွန်တော်လူလူချပြမယ်ဒါကပြည်သူတွေကိုယ်တိုင်ရှင်းရှင်းလင်းလင်းသိပြီးတော့ဒီပေါ်မှာပို့ပြီးတော့ပြပြပြောင်းလဲမှုစိတ်သက်တွေပေါ်လာအောင်လုပ်တာအဲဆိုသဘောကဖွဲ့စည်းပုံဒီလိုဆိုဖွဲ့စည်းပုံရှိကဥပဒေကိုပြပြပြောင်းလဲရမယ်ဆိုတော့ခံယူချက်ကငကိုကလေးရှိပြီးသားအခုလည်းရှိတယ်မဖြစ်မလို့ပြောရမှာဘာလို့သူအခြေခံကမပြောင်းလို့မရအောင်သို့တော့ အဲ့လိုနောက်ဆုံးဖွဲ့စည်းပုံရှင်ကဥပဒေကိုပြည်ပြောင်းလဲဖို့တနည်းအားဖြင့်ဥပဒေလမ်းကြောင်းနဲ့အညီနိုင်ငံရေးနီလာရက်ပြည်ပြောင်းလဲမယ်ဆိုတဲ့ခါကျတော့နောက်ဆုံးဖွဲ့စည်းပုံကိုလေးလာလိုက်တဲ့ခါမှာဒီဖွဲ့စည်းပုံရှင်ကဥပဒေကိုပြည်ပြောင်းလဲရမယ်အချက်များဆိုတဲ့ကိစ္စအဲ့မှာပုံမှန်436ကဟိုသွားပြီးလေးလာလိုက်ခါကျတော့သူကပြည်ပြောင်းလဲခွင့်တော့ပေးထားတယ်သို့တော့ဘလို့မှပြည်ပြောင်းလဲလို့မရအောင်ကန့်တတ်ချက်တွေကအင်မတန်ကြီးမားနေတယ်အဲ့တော့ကျွန်တော်တို့ကဥပဒေကြောင့်ပဲစဉ်းစားစဉ်းစားတဘာဝတရားရပဲစဉ်းစားစဉ်းစားလေနောက်ရပစီပုံကြီးอ่ะဒီနောက်ရပစီပုံပြတ်ထန်းချက်ရဆိုရင်ဘလို့မှမပြတ်နိုင
်အစောပိုင်းတော့ကကြတော့436ကိစ္စမပြောဘဲနဲ့59စလုံးပေါ့ဥမာ59ပေါ့လေဒီထဲမှာစလုံးဆိုတော့အခွဲဒီအကြောင်းကိုအများဆုံးပြောခဲ့က
ြ
တာဒါဒီရေးဆိုပြောခဲ့ကြတာဆိုတော့အခုကြတော့မှဒီ436ပြင်စီရေးကအရှိန်အဟုန်နဲ့ပေါ့လေပေါင်းပြီးတော့ပေါင်းဆက်ပြီးတော့ဘူးတွဲပြီးတော့လုပ်တဲ့အဆင့်ဖြစ်လာတော့ဘာကြောင့်အစောရေးတွေက436ကိုပြင်ဖို့မစဉ်းစားခဲ့ကြတာလဲခင်ဗျာ
ဟုတ်ဒီလိုပါအဲ့ဒီအချိန်ကာလတော့ကျွန်တော်ခုနပြောလို့မူအန်းပြတော့ဖွဲ့စည်း2000ဖွဲ့စည်းပုံချေခံဥပဒေကိုပြင်ပြောင်းလဲရမယ်ဆိုတာကိုတော့အားလုံးကလက်ခံထားပြီးသားနော်ဒါပေမဲ့အဲ့ဒီလေ2000ဖွဲ့စည်းပုံကိုပြင်မယ်ဆိုတဲ့ကိစ္စမှာဘယ်ပုံမှကိုတော့ပြင်သင့်တယ်ဘယ်ပုံမှကိုတော့မပြင်သင့်ဘူးဆိုတဲ့အသေးစိတ်ပိုင်းကိုပေါ့နော်ကျွန်တော်ဘက်ကတော့ဘယ်တော့မှတရားဝင်ထုတ်ဖို့ပြောဆိုခဲ့တာမရှိဘူးသို့တော်ခုနပြောအဲ့လိုမျိုး59စလုံးကိုခဲတင်တက်ပြီးတော့ဒါပေမဲ့59စလုံးကိုဇောင်းပေးပြီးတော့ပြောရတာရှိတယ်ဒါပြောချင်တဲ့သဘောကတော့ဗျာ2000ဖွဲ့စည်းပုံမှာပြင်စရာတော့အများကြီးပဲနော်ပြင်ကိုမဖြစ်မလို့ပြင်ရမယ်ဟာရှိတယ်ဒါပေမဲ့59စလုံးကိုပြင်မရေလို့ကျော်လို့တင်ရတာမဆိုလို့ခဲ့ဘူးပြင်စာထဲမှာ59စလုံးနဲ့ပါတယ်ခြားရလည်းပါတယ်သို့တော့တကယ်တကယ်ပြင်တော့မယ်ဆိုရင်436ကိုစပြင်မှသာလေကျန်တဲ့ဟာကိုပြင်လာနိုင်မယ်ဆိုတော့ကျွန်တော်တို့ရဲ့နောက်ပိုင်းလည်လာမှုအားတွေပေါ့ဗျာနောက်ပြီးတော့ဒီဥပဒေပညာရှင်တွေထောက်ပြမှုတွေတော့ကျွန်တော်တို့ရဲ့လည်လာမှုအားတွေပိုသိလာတယ်ပိုရှင်းလာတယ်ပေါ့ဗျာသိလားအဲ့တော့ကျွန်တော်တို့က436 line ကိုအဓိကတင်တာပေါ့တနည်းအားဖြင့်ပုံမှန် 436ပြုတ်ပြင်းပြောင်းလဲရေးသည်ကျန်တော့ပုံမှန်တက်ဆိုင်ချုပ်ပုံမှန်တက်ပုံကိုရေးဆိုင်ကောင်းဆန်လိုက်မယ်နော်အဖွဲ့စည်းဆွဲဆိုင်ကောင်းဆန်လိုက်မယ်ဒါပေမဲ့436ပြင်းကျတော့တနိုင်ငံလုံးနဲ့ဆိုင်သွားပြီပြည်သူအားလုံးနဲ့ဆိုင်သွားပြီမြည်သူတိုင်းရင်းသားမဆိုမြည်သူပုံကိုမဆိုမြည်သူအဖွဲ့စည်းမဆို436ပြင်းလဲဆိုင်သွားပြီတနည်းအားဖြင့်အမျိုးသားရေးလုပ်ငန်းတစ်ခုဖြစ်သွားပါတော့နော်ဒါမှသာလေပြည်သူပြတ်လို့ကျွန်တော်စူးစီးလို့ရမယ်ပြည်သူတို့ကိုယ်တိုင်နဲ့တော့သဘောပေါက်ပြီးတော့ဒီဖွဲ့စည်း436ပုံပြင်းရေးအတွက်ပို့ပြီးတော့အားသွန်လာမယ်လို့ကျွန်တော်ပေါ်ပြီးတော့ရုံကျဲတူကြောင့်ဒီ436 line ကိုကိုင်တယ
်ဟုတ်ကဲ့အခုကျွန်တော်နားလည်ထားတာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့88ညီညာရေးနဲ့ပြည်လင်းလူ့ဖွဲ့စည်းရဲ့ပေါင်းပြီးတော့ပုံမှန်436ပြင်ဆင်ရင်လူလူဟောပြောခွင့်ရအရင်ဆုံးလုပ်နေပြီဆိုတော့အစီအစဉ်ကဘယ်လိုလဲခင်ဗျာ view ဟာဘယ်လိုလဲကျွန်တော်တို့ဘာတွေမျှော်လင့်ထားရမှာလဲဘာတွေဖြစ်လာမယ်ဘာတွေတွေ့လာမယ်လို့ကျွန်တော်တို့မျှော်လင့်ထားရမှာလ
ဲဟုတ်ကဲ့အသေးစိတ်အစီအစဉ်ကတော့ဟိုလောလောဆယ်တော့ကျွန်တော်လည်းမသိသေးဘူးเนาะဒါပေမဲ့ရေဘူးရသဘောတရားကဘယ်လိုဖြစ်လဲဆိုတော့ဒီလူထုတွေကိုဒီ436ဟိုပြင်ဆင်ရင်ပတ်သက်ပြီးတော့နိုးစော်တဲ့နေရာမှာလှုပ်စော်တဲ့နေရာမှာ NLD နဲ့88နဲ့ကနော်ပူးပေါင်းပြီးတော့စပြီးတော့လှုပ်ရှားမယ်စပြီးတော့လှုပ်စော်မယ်စပြီးတော့ဟောပြောမယ်အဲ့လိုမျိုးစပြီးတော့လှုပ်စော်ရင်ဟောပြောရင်အရှိန်အဟုန်တွေရလာပြီဆိုရင်ကျန်တဲ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဒေသအသီးသီးကပုံကိုတီးသီးအဖွဲ့စည်းသီးကလည်းသူ့နည်းသူဟန်နဲ့အဲ့လိုမျိုး436ပြည်စည်းပတ်သက်တဲ့ဟောပြောပွဲတွေစူးစီးပွဲတွေဆက်လက်လှုပ်ဆောင်သွားနိုင်အောင်ကျွန်တော်ကဒါကိုကျွန်တော်ပတ်မိုးပေးမယ်တွန်းအားပေးသွားမယ်အဲ့လိုပေးလိုက်တဲ့ခါကျရင် NLD နဲ့88တွေမကဘဲနဲ့ကြံတော့တိုင်းသားနိုင်ငံရေးဖွဲ့စည်းတွေတိုင်းသားနိုင်ငံဖွဲ့စည်းတွေ NGO တွေကပါနော်ပြည်သူတွေကြားထဲမှာဒီ436ပြည်စည်းနဲ့ပတ်သက်တဲ့ဟိုအရှိန်အဟုန်တွေမြင့်လာအောင်ဖန်တီးသွားမယ်ဆိုရင်တနိုင်ငံလုံးအတိုင်းအတာပါဝင်တဲ့လူထုစာနာဖော်ထုတ်ပွဲတွေဟိုအားကောင်းလာမှာကျွန်တော်မျှော်လင့်တယ်အဲ့တော့ဒါက first step ပေါ့ပထမအဆင့်နဲ့လူထုတွေပို့ပြီးတော့ရှင်ဝန်ကောင်းတဲ့ပါလာနိုင်အောင် NLD နဲ့ AD နဲ့ပေါင်းပြီးတော့လုပ်တာနောက်ပိုင်းကျရင်တန်တဲ့ဖွဲ့စည်းတွေပါပူးပေါင်းပြီးတော့စပြတိုးချဲ့ပဲလို့သွားမှာပဲထို့တူပဲ88နဲ့ NLD မပါလဲပဲတက်ဆိုင်ရာဖွဲ့စည်းစီကသူဒေသနဲ့သူဆက်လက်လှုပ်ဆောင်သွားကျွန်တော်အားပေးသွားမှာထောက်ခံသွားမှာ
ဒီနေရာမှာအခုကျွန်တော်တို့အများဖြစ်တော့ online media တွေပေါ်မှာတွေ့နေရတာပေါ့လေဟောပြောပွဲတွေမှာပြောတဲ့ထဲကတချို့အချက်တွေကိုဘဝင်မကြတဲ့လေတန်းတွေဥပမာဟလာလေခြေကဥပဒေကိုမပြင်ရင်လူတွေကိုလမ်းမောက်ထွက်အောင်လုပ်လိုက်မယ်တဘောကလမ်းမောက်ဆန္ဒပြပွဲတွေလုပ်မယ်တစ်ဖက်ကလည်းဒါကိုနားလေတာစူအောင်လုပ်မယ်ပေါ့88လိုမျိုးဂျားတွေကဆန္ဒပြပွဲတွေလိုမျိုးဖြစ်အောင်လုပ်လိုက်မယ်လို့အဲ့လိုမျိုးပြောတယ်ဆိုတဲ့တံမျိုးတွေတုံ့ပြန်တယ်ကျွန်တော်တို့ကြားရပါတယ်တကယ်ပဲလားခင်ဗျာတကယ်လို့များအချိန်ဥပဒေကိုမပြင်ရင်88ဒီမြန်မာနိုင်ငံမှာနောက်ထပ် 88 လို့ရေးခင်မျိုးပေါ်လောင်လို့ဖို့အစီအစဉ်ရှိပါသလားလူတွေလမ်းပေါ်ထွက်လာအောင်လုပ်ဖို့အစီအစဉ်ရှိပါလား
ကျွန်တော်တို့ရအဓိကကြီးရချက်ကကျွန်တော်ပထမပြောခဲ့သလိုပါပဲเนาะနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အတွက်ဥပဒေဘောင်တွေကနေပေါ့ကျွန်တော်စူးစမ်းလုပ်ဆောင်တယ်ဆိုတော့ဥပမာဆိုပါဆိုဒီ National Policy ကိုတို့ပြင်ရင်ဆိုတဲ့ကိစ္စမှာဟိုလက်ခုပ်တီးသလိုပေါ့เนาะတစ်ဖက်တီးလို့မရတစ်ဖက်လုံးကတီးမှရမှာအဲ့တော့တစ်ဖက်လုံးတီးဖို့ရတဲ့ခါမှာအခုတစ်ဖက်ကလည်းတီးဖို့လုံနေတယ်ဥပမာဆိုပါဆိုပြည်ခိုင်ပြိုးကနေဆိုတင်သွင်းပြီးတော့လွှတ်တော်မှာဆုံးဖြတ်ချရတာရှိတယ်နော်ဒီနောက်ချက်ပစိဖို့ချေကောင်းလို့ပြင်ဆင်မယ်လို့ဆိုလို့ဆိုတော့သူတို့လည်းကျွန်တော်အမြင်ချင်းတူတယ်နော်ဟုတ်လားသဘောထားချင်းတူတယ် ဒါပေမဲ့လှုပ်ဆောင်မှုနီးလန်းမှာသူတို့ကလည်းလှုပ်တော်တွေကနေပြီးတော့ဗောနော်ဒီဖွဲ့စည်းပုံခြေခံမှုတော့ဘလောက်ပြင်မလဲဆိုတာကိုကျွန်တော်သိစေမသိရသေးဘူးဒါလှုပ်တော်တွေရဲ့သဘောထားစန္ဒာတွေဆိုတဲ့ဒါကလှုပ်တော်ပြင်ပမှာရှိတဲ့ပြည်သူတွေနော်ပြည်သူတွေကလည်းဖွဲ့စည်းပုံခြေခံမှုတော့ပြင်ခြင်းတယ်ပြင်ခြင်းနဲ့စန္ဒာရှိတယ်အဲ့တော့ဟုတ်ပြီအဲ့ဒီစန္ဒာကိုလည်းသူကထပ်ပေါ်ခွင့်ရှိတယ်လေအဲ့တော့ဆိုတော့အခုချိန်မှာကျွန်တော်တို့ကလွတ်တော်တွင်းမှာရှိတဲ့လွတ်တော်မတ်တွေရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ခြင်းရဲ့ဆန္ဒနဲ့လွတ်တော်ပြင်ပမှာရှိတဲ့ပြည်သူတွေရဲ့လွတ်တော်တွင်ပြင်ပမှာရှိတဲ့ပြည်သူတွေရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဆန္ဒရှိကြောင်းကိုကျွန်တော်တစ်ဖက်ကကျွန်တော်ပြန်ပြတနည်းပဲသဘောထားတယ်တူညီနေပြီနော်ဒါကိုကျွန်တော်ပြဖို့ရည်ရွယ်ပဲရည်ရွယ်ချက်ပဲရှိတယ်နော်တနည်းသဘောထားတူနေဒါကိုပြအဲ့လိုပြတော့ဟုတ်ပြီလွတ်တော်တွင်ကနေပြီးတော့ပေါ့နော်ဟုတ်လားဒီပြည်သူတွေလိုလားတဲ့အချက်လက်တွေကိုပြုပြင်ပေးမယ်ဆိုရင်ပြည်သူတွေကတို့တို့ပြင်ကျင်တဲ့အချက်တွေပါတော့ကြောက်เนาะပြည်သူတွေလိုလားတဲ့ဆန္ဒတွေဖြစ်စုဖြစ်ကြောက်လွှတ်တော်လည်းကျေးဇူးတင်မယ်เนาะလွှတ်တော်ရဲ့အားကိုလည်းပြည်သူတွေကယုံကြည်ကိုးဆောင်ရှိလာမယ်ဟုတ်တော့အဲ့လိုမဟုတ်ဘဲနဲ့လွှတ်တော်ကပြင်မယ်လို့ပြောပေမဲ့တို့တို့ပြင်ပေးတဲ့အချက်တွေဟာပြည်သူတွေလိုလားတဲ့အချက်တွေမပါဘဲနဲ့ပြင်ပြယုံပြင်ပြပေးတဲ့ပုံစံမျိုးအစ်စ်မဲဆိုရင်ပြည်သူတွေအားရမှာမဟုတ်ဘူ
း
တင်မှာမဟုတ်ဘူးအဲ့ဒီခါကျရင်ပြည်သူတွေကလိုလားတဲ့အချက်တွေပါလာအောင်เนาะပြည်သူလိုလားတဲ့အချက်တွေကိုတင်ပြလို့ရအောင်ကျွန်တော်ဒါကိုဖော်ထုတ်တာ
โอเ
คตะเนี่ยเป็นปิดตู้ในตบอท่าเดียวดิโมซิคุยในอันนี้พอทุบตะตบอเว้ย
ตลอดเปลี่ยนบ้าก็นี่พี่รอตลอดโตต้นอาไปตันอาไปเ
ด้ตันอาไปเด้ไอ้ตันอาไปเด้คํามาแล้วโหซีซุเป็ดจะเนี่ยบ่เนาะล่ะญูญูตันอาไปผู้อยู่อ่ะจะเราอีกอยู่จะเป็ด
เรา View Studio เนี่ยมาคอมเมนต์เสียหลูด่าเนบ้องมากซะဆန္ဒရှင်ပြောကြရေးဒီမိုကရေစီလူ့ခွင့်ရေးပါဝင်လာခဲ့တဲ့ထောင်အချင်းချင်းအတီးတီနှစ်စီလာများကြာခဲ့တယ်ခုချိန်မှာပဲတက်တက်ကြွကြွလုပ်နေတဲ့လူတယောက်ဖြစ်တယ်ကျွန်တော်ပြုစုံမြန်ဝင်ရတိုင်းမှာမိခဲ့တဲ့မိကုတ်တခုရှိပါတယ်ဒါလေးကျွန်တော်မိကုန်ပြပါကိုမင်းစရာအနေနဲ့အခု2014ဂျာဘက်ရွေးကောက်ပွဲတော်လကောင်း2015ရွေးကောက်ပွဲတော်လကောင်းဒါမှမဟုတ်ရင်2015အလွန်ပေါ့လေလာမယ့်ရွေးကောက်ပွဲမှာတော်လကောင်းကိုဖတ်တော်ကိုတတိပုဂ္ဂလတော်လကောင်းနိုင်ငံရေးပါတီတခုခုကိုကိုစားပြုရတော်လကောင်းရွေးကောက်ပွဲဝင်ပြီးတော့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်မှုအစီအစဉ်စိတ်ကူးရှိပါလား
အဲ့ဒီဘုရားကကျွန်တော်မကြာခဏမေးခံတယ်ဗျဟိုကျွန်တော်တို့ဒီနေဒီသွားတဲ့ကမှာလဲနေကလူထုတွေပေါ့နော်နောက်ဒီခုချင်းချားတော့မေးတယ်ပေါ့နော်အဲ့လိုမေးတယ်ကျွန်တော်အခုချိန်ထိပေါ့နော်ကျွန်တော်ဖြေခဲ့တာက2015အထိပေါ့နော်2015အထိကတော့ကျွန်တော်ဒီလွှတ်တော်တွေဝင်ဖို့နိုင်ငံရေးပါတီတွေကိုဝင်ဖို့ကျွန်တော်မစီစဉ်မရှိသေးဘူးအဲ့လိုကျွန်တော်ဖြေခဲ့တယ်ဖြေပါပဲ
2015အလွန်ထိတော့ပြောလို့မရ
ဘူးအဲ့ဒါတော့ပြောလို့မရသေးဘူ
းဖြစ်ချင်းလဲဖြစ်မယ်ပေါ့အ
ဲ့ဒါပြောလို့မရသေးဘူ
းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပြန်တွေ့ရတဲ့အတွက်ကိုတွေ့ဆုံမြန်ခွင့်ရတဲ့အတွက်ကိုကျွန်တော်ဘက်ကတော့အထူးပဲဝမ်းသာပါတယ်
ကျွန်တော်လည်းဝမ်းသာပါတယ် VO ရကျွန်တော်တို့လည်းမရှိအောင်နေပဲ